မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖမ်းဆီးတပ်ဖြတ်ခံရမှုတွေကိုတားဆီးနိုင်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုမှာဖန်တီးခဲ့တဲ့အေယာမဆက်ကူဆင်ယုတ်ကြီးဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်သွားပါပြီ။ဆင်တွေကိုဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ပြီးတော့အရေးခွန်အပါအဝင်ခန္ဓာကိုယ်အစိတ်အပိုင်းတွေကိုတရားမဝင်ရောင်းချမှုတွေကိုတားဆီးရမှာအခုလှုပ်ရှားမှုကအထောက်အကူဖြစ်လာဖို့လဲမမိုးတို့အတွက်ရင်သွင်းစကားသံဆိုတဲ့လှုပ်ရှားမှုမှာပါဝင်သူတွေကမျှော်လင့်နေကြပါတယ်။အဖြစ်ဆိုကတော့ VOA မြန်မာပိုင်းသတင်းထောက်ကုကောင်းဆန်ဟင်းကပြောပြထားပါတယ်။
စင်ရီကိုဥပဒေမဲ့ဖန်စီတက်တဲ့နေရာတွေနဲ့ပတ်သက်လို့လူလူကြားမှာမိမောင်းထုတ်ပြဖို့ရည်ရွယ်ပြီးကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်ပုံငွေအဖွဲ့ WWF ကဥဆောင်စီစဉ်ခဲ့တဲ့မမိုးတို့အတွက်ရင်းနှီးစကားတင်လှူရှားမှုမှာလူအများစိတ်ဝင်စားခဲ့ကြတဲ့စကုစီယုတ်ကြီးကိုကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းကစာရင်းသွင်းလိုက်တာပါ။ရန်ကုန်မြို့ကလူစီကားတဲ့နေရာတွေမှာပြသခဲ့တဲ့ဝါနဲ့စကုအသုံးပြုတိဆောက်ထားတဲ့စာရင်း9ရုပ်ထဲမှာနေရံပကြီးအမှုပညာရှင်လူငယ်တအူးဖြစ်တဲ့ကိုအာဂါကျော်နဲ့မြမရွေရစကုအယုတ်ပညာရှင်ဦးမြင့်ရုံလုံးကပါတို့ဖန်တီးခဲ့တဲ့စရုပ်ကြီးကတော့ခန္ဓာကိုယ်အလျောက်22ပေအကျဲအနံ9ပေရှိပြီးအမြင့်မှ22ပေရှိပြီးစရင်တင်ခဲ့တာပါ WWF မြန်မာကဆက်သွယ်ရေးအရာရှိကိုစောလင်းထက်ကတော့မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်စီတပြည့်မှုတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေတိကြီးထွားလာနေတဲ့အတွက်ကာကွယ်တားဆီးဖို့လူထုကြားမှာအသိပညာပေးလှူရှားရတာဖြစ်တယ်လို့ပြောပါရစေ
မြန်မာနိုင်ငံမှာတော်စီရင်နေရအတက်ပြက်ခံနေရတဲ့နှုတ်ကတဖြည်းဖြည်းနဲ့များလာတယ်ပေါ့ကွာအရင်တော့ဆိုရင်တော့စင်ဆိုရဲကျွန်တော်တို့မြန်မာနိုင်ငံမှာရှိတာအာရှစင်ပေါ့နော်အာရှစင်မှာအစင်အထီးမှာပဲအဆွေရှိတာအဲတော့အရင်တော့စင်ဆိုရဲလုံးမှုနဲ့စင်အထီးတွေတက်ကြတယ်အခုကတော့စင်အကြီးကွန်ဒီကွက်ပေါ်ပေါက်လာတော့စင်အကြီးကွန်ရလုံးမှုနဲ့အင်းဒီတော့တက်ပြက်မှာစင်အမတွေရောစင်သားပေါက်တွေရောမကြံအကုန်လုံးအတက်ပြက်ခံနေရဆိုတော့မြန်မာနိုင်ငံမှာရှိတဲ့တောစင်ရိုင်းအတောင်ကြီးနှုံးကတဖြည်းဖြည်းနဲ့ကျဆင်းလာတယ်ပေါ့ဗျာဆိုတော့ဘယ်လောက်ထိကျဆင်းလာလဲဆိုလို့ရှိရင်2030ဒါမှမဟုတ် 2035 လောက်ရောက်မှာမြန်မာနိုင်ငံမှာတောစင်ရိုင်းနဲ့အားလုံးမျိုးတုံးပြောက်ကွယ်သွားနိုင်တဲ့အခြေအနေကြီးဖြစ်လာတယ်ဆိုတော့ဒီလိုတွေသိအောင်ဆိုပြီးတော့ဒီ Voices for Momo campaign ကိုလုပ်တယ်အဲ့ campaign မှာပြည်သူလူထုအများပြည်သူအာယုံတိုက်မှုရအောင်ဆိုပြီးတော့ကျွန်တော်တို့ကဒီစက်ကူဆင်းရုပ်ကြီးဆင်ယုတ်ကြီးခုနှစ်ကိုပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုပ်ခဲ့တာပါခင်ဗျာ
မြန်မာနိုင်ငံမှာအပတ်စဉ်စစ်တကောင်တို့အမေရိကန်ဖမ်းဆီးခံနေရပြီးဆင်းအရေးခွင့်အပါအဝင်ခန္ဓာကိုယ်အစိပ်ပိုင်းတွေကိုတရားမဝင်မှောင်ကိုရောင်းချမှုတွေရှိနေတယ်လို့လည်း WWF မြန်မာကသတိပေးထားပါတယ်ဒီအတွက်လည်းဆင်းအပါအဝင်တောင်းတိတ်ဆန်တွေတပြက်ခံနေရတာကိုကာကွယ်တားဆီးဖို့လူထုကြားမှာအသိပညာပေးလုပ်ငန်းတွေကိုတိကျမကပုံမလို့ဆောင်ဖို့ရည်ရွယ်ထားပြီးတာဝန်ရှိတဲ့ဝန်ထမ်းတွေကိုလည်းပံ့ပိုးကူညီသွားမယ်လို့ကိုစောလင်းတကပြောပါတယ
်အခုသတင်းတွေရဆိုရင်တော့နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဒီဆင်းတောဆင်းရိုင်းအတက်ပြက်ခံရတဲ့အဖြစ်အပျက်တွေကတော့တဖြည်းဖြည်းညော့သွားတာတော့တွေ့ရပါတယ်ခင်ဗျာအဲ့တော့နောက်ပိုင်းလဲကျွန်တော်တို့ဒီလိုမျိုးဒီလူလူတို့ဆက်ပြီးအဝဲနဲ့ပြေးမယ်နောက်ဒီအစိုးရရဲ့ဒီ TikTok ကင်းလဲဝန်ထမ်းတွေပေါ့နော် Ranger တွေကိုကျွန်တော်တို့ပုံပြီးထောက်ပံ့မှုတွေပေးသွားဖို့ရှိနေတယ်ခင်ဗျာဆိုတော့ဒီလိုဖြစ်နေတဲ့တဖြည်းဖြည်းညော့ကြသွားမယ်လို့ထင်ပါတယ်ခင်ဗျာ
မမိုးတို့အတွက်ရင်းနှီးစကားတင်လှူရှားမှုအတွက်ဖန်တီးခဲ့တဲ့စေယုတ်ကြီး9ရက်ကိုတော့ဝါရီနဲ့အများပြည်သူကလူတန်းနဲ့သတင်းစာအဟောင်းတွေနဲ့ဖန်တီးခဲ့ကြပြီးဂင်းနစ်ကမ္ဘာမှတ်တမ်းဝင်သွားခဲ့တဲ့အီယာမဆက်ကူစေယုတ်ကြီးကတော့တကယ်တာမန်စင်တွေထက်အရွယ်အစားသုံးစားကြီးမားပါတယ်ခင်ဗျာ